ဇွန်လ၁၁ရက်နေ့ဟာကမ္ဘာကလေးလူသမားစန့်ကျင်တိုက်ဖျက်ရေးနေ့ဖြစ်ပါတယ်။မြန်မာနိုင်ငံမှာကလေးလူသမား6သိန်းကျော်လောက်ဟာဘေးအန္တရာယ်ရှိတဲ့ဒါမှမဟုတ်ဘေးဖြစ်စေတဲ့အလုပ်တွေကိုလုပ်ကင်နေရပြီးကျန်းမာရေး၊လုံခြုံရေးနဲ့စိတ်ပိုင်းဆိုင်ရာတွေထိခိုက်နေရတယ်လို့2019ခုနှစ်အတွက်ကမ္ဘာကလေးလူသမားစန့်ကျင်တိုက်ဖျက်ရေးနေ့ထုတ်ပြန်ကြမှာပါရှိပါတယ်။အဲ့ဒီကလေးလူသမားတွေအရေးမြန်မာနိုင်ငံကဘာတွေဆောင်ရွက်နေပါသလဲ။
ထိုင်းလေပါပပျောက်ရေးအတွက်ဒဝန်ကြီးကြိုင်တဲ့ပြည်သူ့ရင်အားဝန်ကြီးဌာနအောက်မှာရှိတဲ့အလုံးနဲ့အလုံးမဦးလေးစစ်စေးရေးဦးစီးကဏ္ဍဆောင်ရွက်နေပါပဲ
။လူ့သမားဝန်ကြီးဌာနလူ့သမားညွှန်ကြားမှုဦးစီးဌာနရဲ့ညွှန်ကြားရေးမှူးဦးအောင်ထေဝင်းပြောသွားခဲ့တာပါ။ကလေးလူ့သမားတွေဟာအသက်15နှစ်ကနေ18နှစ်ကြားအများစုဖြစ်တယ်လို့လူ့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့ရင်အားဝန်ကြီးဌာနအလုံးယုံနဲ့လူ့သမားဥပဒေစစ်စေးရေးဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးညွန်ဝင်းက2019ကမ္ဘာကလေးလူ့သမားစန့်ကျင်တိုက်ဖျက်ရေးနေ့အခမ်းအနားမှာပြောကြားခဲ့ပါတယ်။ကလေးလူ့သမားများအမြင့်ပြတ်ဖယ်ရှားနိုင်ရေးနဲ့ကလေးတွေအတွက်အန္တရာယ်ရှိတဲ့အလုပ်တွေကိုစည်ရင်းပြုစုပေးနိုင်ရေးအမျိုးသားအဆင့်လှုပ်ဆောင်နေတယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့ဒီနှစ်ပိုင်းတွင်မှာကလေးလူ့သမားတွေပိုများလာတယ်လို့လူကုန်တိုက်ခါတိုးတက်ရေးလှုပ်ရှားမှုအဖွဲ့ရဲ့ဒါရိုက်တာဒေါ်စိုးစိုးကပြောပါတယ
်။ပိုတိုးလာတယ်။ဘာကြောင့်လဲဆိုတော့ကျန်းကြီးတဲ့ဥပါရေးကျက်တဲမှုနဲ့အရင်အလုပ်တွေရှားပါတဲ့အတွက်ဥပမာဖြင့်နေရီမှာစိတ်ဆက်တဲ့မြေတွေများနေတယ်ပေါ့နော်ပြီးတော့ရာသီဥတုကြောင့်ဖြစ်တာတွေရှိတယ်ပြီးတော့ NGO ဖွဲ့စည်းတွေပေါ်လာတဲ့အတွက်ကိုကလေးတွေဒီဘက်မှာသူတို့ကရပ်ပန်နေအခွင့်အရေးတွေတော့ပို့ပို့ပြီးရရလာကြတယ်ကလေးလို့တမန်ဆိုတော့ဘယ်ချမ်းနေဘယ်ချင်းလုံးလုံးကမယ်ဆိုတဲ့အချိန်ကတ်တက်ချက်ဆိုတော့သူတို့အခွင့်အရေးတခုရတယ်လို့ခုကလေးလို့တမန်တွေပညာသင်ကြားရေးတွေကိုလည်းလုပ်နေတဲ့အဖွဲ့အစည်းတွေမှာပညာသင်ကြားခွင့်ရတယ်နောက်အကြောင်းပြမှာပညာသင်ကြားရေးအဖွဲ့အစည်းတွေနဲ့လည်းချိတ်ဆက်ပြီး NGO တော်တော်များများတော့
ကလေးလူသမားရှော့ချရေးအတွက်အပြစ်ပေးအရေးယူတဲ့အပိုင်းကိုဥတီချက်မထားဘဲနဲ့သူတို့ရနေတဲ့ဝင်ငွေကိုအစားထိုးနိုင်ဖို့ဘလို့အလုပ်ကင်အခွင့်အလမ်းတွေဖန်တီးပေးမလဲသူတို့ပညာသင်ကြားခွင့်ရအောင်ဘလို့ဆောင်ရွက်ပေးမလဲဆိုတာဥတီပြီးလုပ်သွားမယ်လို့လည်းအလုပ်ယုံနဲ့လူသမားဥပဒေစစ်ဆေးရေးဦးစီးဌာနညွှန်ကြားရဲ့အမှားစကားမှာပါဝင်ပါတယ်အဲ့ဒီအချက်ကိုတကယ်အကောင့်ထဲပေါ်နိုင်ဖို့နည်းလမ်းတစ်ခုကိုဒေါ်စစိုးကအခုလိုပြောပြပါတယ်
ဟုတ်ချေရနေစာပြီးပြင်းနေလေသိနေသိနေရက်မယ်နေရီမာရအစအလုတ်ကောင်အခွင့်ရေးတွေခံပြီးသေးမယ်ဥပမာအဖြစ်ဆိုသူ့ရဲ့မြို့နယ်တွေမှာရှိတဲ့သုံးစုံလိုမျိုးအထက်ကျုပ်လိုမျိုးစက်ယုံလိုမျိုးတွေကသူ့ရဲ့ဒေသတွေမှာဖွင့်မဲ့မယ်ဆိုလို့ရှိရှင်အဲ့ဒါကျွန်တော်အလုတ်သမားကိုရှော့ချနိုင်တယ
်မြန်မာနိုင်ငံမှာကလေးလုတ်သမားတွေကိုစိုက်ပျိုးရေးကဏ္ဍမှာ 60.5% ခန့်နှုန်းကိုယ်ထုတ်လုပ်မှုကဏ္ဍမှာ12%ခန့်နှုန်းဝင်ရောက်လုပ်ကင်နေတာအများဆုံးတွေ့ရတဲ့အကြောင်းလူ့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနရဲ့စီးရင်နေအရာသိရပါတယ်။ကမ္ဘာပေါ်မှာကလေးလူ့သမား152တန်းရှိပြီးတော့83တန်းဟာဘေးအန္တရာယ်ရှိတဲ့ဒါမှမဟုတ်ဘေးဖြစ်စေတဲ့အလုပ်တွေကိုလုပ်ကင်နေကြရတယ်လို့တခြားကလေးတွေထက်ခံစားခွင့်ဆုံးရှုံးနေရပါတယ်ရှင်။